ကမ္ဘာတစ်ဝှမ်းလူပေါင်းသန်းချီစီဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ဇင်းမြစ်ကိုအမေရိကန်ထိပ်တန်းထောက်လှမ်းအေဂျင်စီတွေထပ်မံစုံစမ်းစစ်ဆေးပြီးတွေ့ရှိချက်တွေကိုအများပြည်သူသိနေအောင်ထုတ်ပေါ်ပြောဆိုသွားမယ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ရပ်ပေါင်း90ကျော်စုံစမ်းစစ်ဆေးမှုကတွေ့ရှိချက်တွေကိုအများပြည်သူကိုအပြည့်အဝချပြသွားမှာဖြစ်ကြောင်းလည်းအိုဟိုင်းိုးပြည်နယ်ကလီဗလန်းမြို့ကိုသွားဖို့ကြာသပတေးက Air Force 1အထူးလေယာဉ်မှမတက်ခင်သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကိုဗစ်ကရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတခွဲကန်ကနေစတင်ပြန့်နှံ့တာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေထွက်ပေါ်လာရကအမေရိကန်မျိုးသားတခွဲကန်နေပါဝင်လိုအပ်တဲ့ထောက်ကူတွေနဲ့ပြန်လည်စုံစမ်းစစ်ဆေးဖို့အင်ဂျီနီယာကဘရူးနွေရပဲညွှန်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ထိပ်တန်းထောက်လှမ်းရေးအေဂျင်စီတွေကတော့သူတို့ရရှိထားတဲ့အချက်အလက်တွေအရကိုဗစ် -19 ရောဂါပိုးဟာလူဖန်တီးရာဓမ္မမဟုတ်ရင်လည်းမျိုးပြည်စပြုပြင်ထားတာမဟုတ်တဲ့အကြောင်းသိပ္ပံပညာရှင်တွေရဲ့ယူဆချက်ကိုလက်ခံတဲ့အကြောင်းပြည်ရင်တည်းမှာပဲပြောဆိုထားကြတာပါ။ဒါပေမဲ့လည်းတဘာဝမှာရှိနေတဲ့ trace ကနေလူကိုကူးစက်ရကပြန့်နှံ့နေတာလားဓမ္မမဟုတ်ရင်လည်းတခွဲကန်းတဲ့ကနေမတော်တဆပြန့်နှံ့တာလားဆိုတာတွေကိုစဉ်းစားဆုံးဖြတ်နေအောင်ထပ်မံရရှိတဲ့အချက်လက်တွေထောက်လှမ်းရေးသတင်းတွေကိုလည်းမနာမနေဆက်လက်စုဆောင်းနေစေဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးချုပ်ရဲ့ကြာသပတေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ virus ပိုးရဲ့ဇီးပြင်းနဲ့ပတ်သက်တဲ့မိခွန်းတွေကိုအပြည့်ပေးနိုင်အောင်ထောက်လှမ်းရေးအေဂျင်စီဆက်လက်ကြိုးပမ်းနေတယ်ကြောင်းပြောဆိုထားပါတယ်။